DPP သတင်းတော်ဦးစော်ဖေကိုထောင်ဒဏ်တစ်နှစ်ချမှတ်လိုက်တာဟာသက်ဆိုင်ရာတရားရုံးအနေနဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ချုပ်ချလိုက်တာဖြစ်တယ်လို့ Paris မြို့အခြေစိုက် RSF ကနေစည်းမခြားသတင်းတော်များအဖွဲ့ကရှုတ်ချလိုက်ပါတယ်။ဒေသဆိုင်ရာအရာဒဏ်တွေကသူတို့အတွက်ကတိကောက်ဖြစ်ရတယ်ဆိုတဲ့ခံစားချက်နဲ့သတင်းသမားတဦးရဲ့လုပ်ငန်းကိုဟန်တာပြီးထောင်ဒဏ်ချမှတ်တာကိုလုံးဝလက်မခံနိုင်ဘူးလို့လည်း RSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။RSF Asia Pacific ညွန်ကြားရေးမှူး Benjamin Ismail ကိုဦးကျော်စံသားကဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်သွယ်မိမြန်းထားပါရခင်ဗျာ
Benjamin Ismail ညာအခု DVB သတင်းထောက်ကုဇော်ဖေကိုပြစ်ဒဏ်ချမှတ်တယ်ဆိုတာဟာမြန်မာနိုင်ငံမှာအရက်ဖက်တရားရုံးကချမှတ်တာပါအရက်သားတွေတရားသူကြီးတွေထိုင်တဲ့တရားရုံးကချမှတ်တာပါအရင်တုန်းကလို့စစ်တရားရုံးတို့အချင်းချင်းစစ်စစ်တဲ့တရားရုံးတွေကပြစ်ဒဏ်ချမှတ်တာမဟုတ်ပါဘူးဒီလိုတရားရုံးကပြစ်ဒဏ်ချမှတ်တာအရက်ဖက်တရားရုံးကပြစ်ဒဏ်ချမှတ်တာဘာများပြောစရာရှိလဲခင်ဗျာ
Oh because the violation which I believe was trespassing or disturbing a civil servant in function do not deserve such a heavy sentence
ဒီကြောင့်နေမှုဓမ္မမဟုတ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းကိုနှောက်ယှက်မှုဆိုတဲ့ဥပဒေဖောက်ပြမှုတွေဟာဒီလိုပြစ်ဒဏ်နဲ့ပြစ်ဒဏ်တော့မထိုက်တန်ဘူးလို့ကျွန်တော်ယူဆပါတယ်သူကလည်းသတင်းတောက်တယောက်အနေနဲ့တာဝန်ထမ်းဆောင်နေခြင်းသာဖြစ်ပါတယ်အများပြည်သူအကျိုးရှိတဲ့လူလူစိတ်ဝင်စားတဲ့ကိစ္စတရားကိုစူးစမ်းနေခြင်းသာဖြစ်ပါတယ်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်ဆရာအကြောင်းကတော့လုံးဝမရှိပါဘူ
းတချို့ကလည်းပြောကြတယ်ကိုဇော်ဖေဟာတဲ့သတင်းထောက်အနေနဲ့သူသွားတာအပြင်မကျင့်တဲ့တယောက်လည်းခေါ်သွားတယ်လို့ပြောတယ်ဆိုတော့အဲ့လိုလုပ်တဲ့အတွက်ဒါဟာသတင်းထောက်တို့ရဲ့လှုပ်ယိုးလှုပ်စင်သတင်းထောက်တို့ရဲ့ကျင့်ဝတ်ကိုချိုးဖောက်တယ်လို့လည်းတချို့ကသုံးသပ်ကြပါတယ်ဘယ်လိုသဘောလဲကိစ္စက
any breach of ethics of journalism cannot lead whatsoever to such a sentence
jail ရဲ့ကျင့်ဝတ်ကိုချိုးဖောက်မှုဖြစ်တယ်လို့ဘယ်လိုပဲဆိုဆိုထောင်နဲ့တစ်နှစ်ချရလောက်အောင်တော့မဟုတ်ပါဘူးဒါကလုံးဝမျှတမှုမရှိပါဘူးဒီနောက်တယောက်အနေနဲ့အကြောင်းအရာတစ်ခုကိုဘယ်ပုံစံနဲ့ပဲစုံစမ်းစုံစမ်းသူနဲ့တူဘယ်သူပဲလိုက်လာလာမလာလာဘာမှမထူးပါဘူးဒီမှုကတော့တရားစီရင်ရေးအာဏာကိုအလွဲသုံးစားလုပ်တာဖြစ်ပါတယ်နောက်တစ်ခုကလည်းဒါရန်ကုန်တို့နေပြည်တော်တို့မှာကြတော့ဒရင်သမားတွေကိုလွတ်လပ်ခွင့်ပေးပြနေပြီးကျန်တဲ့နေရာတွေမှာကြတော့ဒေသခံအာဏာပိုင်တွေကထင်းထင်းလို့ချုပ်ချယ်နေကြတယ်ဆိုတာကိုပြသနေရလဲဖြစ်ပါတယ
်ဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုတာအခုခါမှာနိုင်ငံတကာကမြန်မာနိုင်ငံဟာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေပါတယ်ဆိုတာနဲ့ပတ်သက်ပြီးတော့အဓိကအမှတ်ပေးခံရတဲ့ကိစ္စတစ်ခုဟာသတင်းလွတ်လပ်ခွင့်တော့တကယ်ရှိလာပြီဆိုရင်လည်းပြောနေရပါတယ်ဆိုတော့ဒီအချိန်မှာဒီအမှုမျိုးပေါ်ပေါက်လာတယ်ဆိုတော့ဒါကိုဘယ်လိုသုံးသပ်မလဲခင်ဗျာဘင်ဂျမင်တို့
Yeah, recognizing press freedom and freedom of information as fundamental freedom is a good step but
တရင်လွတ်လပ်ခွင့်ရှိတယ်လို့အတိအမှတ်ပြုခံရတာကကောင်းပါတယ်ဒါပေမဲ့ဒီလိုတရင်လွတ်လပ်ခွင့်မူဝါဒတွေကိုအပြည့်အဝအကောင့်ထက်ဖော်ဖို့တော့လိုအပ်ပါတယ်အခုလိုတရင်နောက်တစ်ယောက်ကတရင်ရယူလာကိုထောင်နှံချမှတ်တဲ့ဖြစ်ရမျိုးဆိုတာကလုံးဝမရှိသင့်ပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ RSF အနေနဲ့ဒီကိစ္စကိုဘာဆက်လုပ်မလဲဆိုတာပါပဲခင်ဗျာ
We are in close contact with the lawyer Tain Thun of Zofe.
ကျွန်တော်တို့ကသတင်းတောက်ကူစော်ဖေးရဲ့ရှေ့နေဦးတန်းထွန်း DVP တို့နဲ့အနီးကပ်ဆက်သွယ်နေပါတယ်။အမှုကိုလည်းအသေးစိတ်စောင့်ကြည့်နေပါတယ်။ကူစော်ဖေးကိုလွှတ်ပေးဖို့အတွက်လည်းအာဏာပိုင်တွေကိုတောင်းဆိုပါတယ်။နိုင်ငံတကာအသံဝန်းကိုလည်းဒီကိစ္စအတွက်မြန်မာအာဏာပိုင်တွေကိုဖိအားပေးကြဖို့ကျွန်တော်တို့စောထားပါတယ
်။ RSF Asia Pacific ညွန်ကြားရေးမှူး Benjamin Ismail ကိုဦးကျော်စံသားကဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်။RSF ရဲ့2014ခုနှစ်အတွက်သတင်းလလခွင့်အညွှန်းစီရင်ပါနိုင်ငံပေါင်း180အနက်မြန်မာနိုင်ငံဟာအဆင့်145မှာရှိနေပါတယ်ခင်ဗျာ